Welcome to the Voice of America in Burmese.
မြန်မာပြည်သူဒေသများအားလုံးအတွက်ဘေးရန်ရေကင်းဝင်တဲ့မင်္ဂလာရှိသောနှစ်သစ်ဖြစ်ပါစေရှင်။ VOA American တန်ကနေ2022ခုနှစ် January 1ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 192532နဲ့ Line Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလင်းအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးပါမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလင်မကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ဟုတ်ကဲ့ကျွန်တော်ကတော့တမောင်သားမှာမင်္ဂလာရှိတော့နှစ်သက်ဖြစ်ပါစေ။ဒီကနေ့သတင်းတွေထဲမှာတော့ Omicron မျိုးကွဲ virus ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သက်ကူးပွဲတော့ကျင်းပပုံကိုကန့်သတ်လျှော့ချလိုက်ကြပါတယ်။နေအောင်ကုန်နှစ်သိကူကဒီမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့အကြောင်းကုလသမဂ္ဂသတင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တင်နိုလီဒေသကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြလိုက်ပါတယ်။အစရှိတဲ့သတင်းတွေနဲ့ထိတ်တန်းရောက်သတင်းတွေကိုကြားကြရမှာပေါ့
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့လေးကစ်ကောဘတ်မှာစစ်ကောင်စီကလက်နက်ကြီးနဲ့ပြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီး
ငင်းငင်းပါလေပြောပြောတာဆက်အဓိကတက်တဲ့အရတားတွေကဒီဆက်ပြေးနေရတဲ့အနေအထားအမြင်ဒီကတန်သွားနာလုပ်ဖို့ရှိတယ်လို့ပြောလို့ဒီလိုတော့စစ်ကောင်စီဘက်ကတော့တိတ်တက်ပြီးသူတို့ညာလုံးလည်းတက်ပြီးအကုန်လုံးထုတ်ပြရမယ်ဒီက
ကျတဲ့ KNU နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူတူပြောသွားတာပါဒီအကြောင်းပြေဆိုကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါတခါမြန်မာဒီမိုကရေစီပြလဲထွန်းကားရေးမဟာဗျူဟာချမှတ်နိုင်မယ်ဥပဒေ NDAA ကိုအမေရိကန်သမ္မတလက်မှတ်ရေးထိုးတာအပအဝင်2022ခုနှစ်ရဲ့နောက်ဆုံးအပတ်ထိတ်တန်းမြန်မာသတင်းတွေနဲ့2022ခုနှစ်ရဲ့အားကစားကဏ္ဍတွေစနေညတိုင်းတက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုက်ကအခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်ကပြောပြပေးမှာပါရှင
် Omicron မျိုးကွဲ virus ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သစ်ကူးပွဲတော့ကျင်းပပုံကိုကန့်သတ်လျှော့ချလိုက်ကြပါတယ်အမေရိကန်နိုင်ငံနယူးယောက်မြို့တော်ရဲ့နာမည်ကျော်နှစ်သစ်ကူးပွဲကိုကျင်းပခဲ့ပေမဲ့လူရောက်15,000ပဲတက်ခွင့်ပြုခဲ့တာပါလန်ဒန်မြို့ပါရီတိုချိုကွာလာလမ်ပူအစရှိတဲ့မြို့တော်တွေမှာပုံမှန်မီးရှို့မီးပန်းပြစ်လွတ်တာတွေကိုလည်းမလုပ်ခဲ့ကြတော့ပါဘူး။ဒါပေမဲ့ပြန်လည်ပြုပြင်နေရလို့2019ခုနှစ်ကလေးကရပ်ထားခဲ့တဲ့လန်ဒန်မြို့က Big Bang ခေါင်းဆောင်ကြီးကိုနှစ်သစ်ကူသကောင်ရံမှာပထမဆုံးအချိန်ဖြစ်ပြန်ထိုးခဲ့ပါတယ်။ပြည်သက်တာငယ်ပါရီမှာတော့အသက်17နှစ်အထက်လမ်းထွက်လျှောက်ကြသူဘယ်သူမှမခေါင်းစီးတက်ထားမယ်လို့အစိုးရကပြတ်ထန်းခဲ့ပါတယ်။ရုရှားမှာတော့သမ္မတဗလာဒီမာပူတင်ကရုပ်ပြင်တန်ကြားကနေနိုင်ငံကိုစကားပြောရမှာကိုဗစ်ကြောင့်အသက်ဆုံးရှုံးသွားသူတွေကိုဂုဏ်ပြုပြောကြားသွားပါတယ်။ဂျပန်နိုင်ငံမှာလည်းဝန်ကြီးချုပ်ဖူမီယိုကီရှိဒါက YouTube ကနေနိုင်ငံကိုနှုတ်ခွန်းဆက်စကားပြောကြားခဲ့ပါတယ်။ဒါပေမဲ့ဩစတြေးလျမှာတော့နှစ်သစ်ကူးမီးရှို့မီးပန်းတွေပစ်ပေါက်ခဲ့ပါတယ်။ထိုင်းနိုင်ငံလည်းအလားတူမီးရှို့မီးပန်းပစ်ပေါက်ခဲ့တယ်လို့နှစ်သစ်ကူးပွဲတော့ကျင်းပခွင့်ကိုလည်းပေးခဲ့ပါတယ်။ကိုဗစ်စတုထလိုင်းကအမြင့်ဆုံးကိုရောက်ရှိသွားခဲ့ပြီးဖြစ်တာကြောင့်နှစ်သစ်ကူးအကြိမ်ကြာမတိုင်းမှာပဲတောင်အာဖရိကနိုင်ငံကညမထွက်ရမိတ်ကိုရုပ်သိမ်းပေးခဲ့ပါတယ်။နေအောင်ကုန်နှစ်သစ်ကူးကဏ္ဍမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလီထေဆာကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့အကြက်တဲတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့တာပါမြန်မာအရေးကိုဖြည့်ရှင်းမှုကြိုးစားတဲ့အခါမှာပြည်သူကပဲဥဆောင်တာဖြစ်ရပါမယ်ဖြည့်ရှင်းတဲ့အခါမှာလည်းပြည်သူတွေရဲ့ဆန္ဒမြန်မာလူ့လိုက်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်တွေလိုလားတဲ့စီးလုံးညီညွတ်မှုဒီမိုကရေစီတန်းတူအခွင့်အရေးတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမှုတွေကိုထင်ရှားမှုရှိစေရမှာဖြစ်တယ်လို့နှစ်သက်ကူအချို့တောက်ကြနေကထုတ်ပြန်လိုက်တဲ့ဗီဒီယိုမှာပြောဆိုသွားခဲ့တာပါကုလသမဂ္ဂလူသားချင်းဆိုင်ရာယုံအိုချာကတော့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တကအနာသိမ်းပြီးနောက်မြန်မာနိုင်ငံအခြေအနေဟာဆိုးရွားလာကြောင်းတစ်ကုံသုံးသက်ချက်အစည်းအဝေးဆာမှာပေါ်ပြလိုက်ပါတယ်2022ခုနှစ်မှမြန်မာနိုင်ငံလူရည်ရဲ့တပွဲလောက်ဟာဆင်းရဲမွဲတိမ်မှုနဲ့ကြုံရနိုင်ပြီး၄ပုံပုံလောက်ရှိတဲ့ခမန်းကျေလူပေါင်း၁၄တပ်မှ၄တန်းလောက်ဟာလည်းစာနာမှုအထောက်ပံ့တွေလိုအပ်နိုင်တယ်လို့စီးရင်ခါစာကပြောလိုက်ပါတယ်။ရုရှားနဲ့အမေရိကန်တို့ဟာစစ်ပွဲစီကိုခြေတလန်းပုံနှီးသွားပြီလို့ယူကရိန်းနိုင်ငံရေးသုံးသပ်သူတူကတောက်ကြလေးကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ပြီးတဲ့နောက်အနောက်နိုင်ငံတွေကပိတ်ဆို့ရေးယူတာတွေကိုအာမခံမှုအဆင်သင့်ရှိနေကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြသခဲ့တယ်လို့ယူကရိန်းမျိုးတော့ KF အခြေစိုက်နိုင်ငံရေးသုံးသပ်သူ Petro Barkovsky ကယူဆပါတယ်ကြာတာပရိနေတုန်းကအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတနင်္လာနေ့ဖုန်းနဲ့ပြောဆိုခဲ့ပြီးတဲ့အခါမှာသူကအခုလိုသုံးသပ်လိုက်တာပါ Ukraine sama Russia tadi tu mian cakap la dek tu, polu atik dalam pernah jema, tambahan ukulu zgah pioga jarak pibale. Russia dan Amerika ha, tandem ini pesu yeu dasi sura lanyam najau yua macam ini saya niar lelu, tambah put Biden ga, tambah putingu pioga jau Amerika China ya si duga pibale, tambah putingu le pesu yeu muda dia, nana ingat jama lama sesam jarak dari melu, tiri pike bale. Ukraine ni dulu deh beroma wengwe mabiu sana iita deh kerikku ku Russia kah lusjin yang sisin lene biar ha bi pi bale. Jika Soviet nengah ni mana ni dulu asal nene bisi lu cahat ha mau Russia kah lu mesti bahu Biden suaga eri dongso cedui ku lama kamau. Negu Covid ceni nene pada lu dek walau mah Covid 19 tu si dah ni asyik datuan nene dah si dua bi kagwe zee lu mau kuda tu mati billion tu bi bilu cunam kian stuck tu corona. Virus ada ini metanaga seni niaga terbiar lagi barai. Kebaduan Omicron juga kusen nih je. Australia nengah New South Wales pi nema. Nite gunia ha, ibu cama ibu nan duit. Nite bounty ane secham nih duit ma. Lo mian tu mian pikir eh lo. Sydney Morning Herald dengan zaji ka seni nih masuk lagi barai. Nite gunia ma thongsan dah yenes sasa ibu kisah duit. Madam tasa pibu le si kebi me. COVID-19 nga thai go tat daw ba le lo yebo lu na tin yin sit se yin mu chou ga tharin sa go pyo ba le India nai nga ma lo sa ni ni ga COVID po twi shi mu a sit 22,985 u shi ka bi Omicron po ga do su su paw 1432 u thi shi ka bi lo chamai win ni thana ga pyo cha ba le de ke phit da ga da the mya nai le lo pi su chamai ta win shi tu le ga pyo ba le khanya
Tidak yang negara ini di dalam dunia ini itu udah mungkin agak jauh lebih kira masih, aku sepi orang nausong yang dunia ini bujuk dunia, apa sih yang nari aku disepi semari, aku ingin zona lagi kau bagai nausong yang dapat sini aku jauh lebih ramai, kian di negara ini kian ni ga, kian new tension mual, lagi kau muda di dalam dunia ma, natau nasan naku ne, nisab pada January dia ni malay dapat repi ni ramai, sekarang si bagai lagi kau muda naupe, jadi kunci aku, lana jiru nama negara sah dem jika ni lelu kian new bagai
ပြောပါတယ်လေကီကောတိုက်ပွဲဒီကနေ့အခြေအနေကိုVOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်ရှင်ကရင်ပြည်နယ်မြောက်ဝတီဖိုင်နယ်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်အန်ယူဂျီလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဇန်နဝါရီလတရနေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေကနေ့တိုင်းရှိနေပြီးဒေသ ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော် when she do, plus sort on nigga, your body.
ไอ้เรื่องมันสิอยู่เนี่ยเราเล่นเรื่องเราเรื่องเราโกยยัดดีเลยเราสิบีได้ดีละมันเนี่ยตัวแกนั้นโอ้ดาที่เทคโนโลยีมันสิ่งบุญเราตอนนี้เนี่ยมันยังจะก้าวไปเรื่อยๆเนาะดาที่การล้อมันเล็กๆว่าเราลูกหลานนี่ตัวเราต้องมีกาบอ่ะไอ้เรื่องนี้เราพร้อมเอาเงินบาทล้อมันตัวตัดดีอย่างนู้นตัดดีก็ลงสูงมาทุกที่อาเซียนยอร์ดานีพอมาเล่นมันดีที่สุดตัวลิงก์นั้นที่ตัดดูอันนี้ก็ป่ะไอ้เรื่องล้อมมาเลย ยาดาริตัวที่เป็นที่ยาดาริเนาะซึ่งเราลงตรงเส้นขาหนึ่งเดียร์เนี่ยตัวที่เราต้องการดีลอย่างเนาะยังไงบาริสก้าวเราใช้อธิการจะได้ไอ้เส้นสองเราที่เราดียาดาริอาจจะเส้นนี้อะไรนี่ท่าในที่เราโอ้เจ้าเนาะยาดังตอนนั้นเราพูดสุดเดียวเราที่อยู่บ้านเราเสกอะไรไปอะไรก็ติดตัดอยู่ก็ติดอยู่อย่างเราจะจับอยู่ก็ต้องสอบอย่างนั้นที่อาจจะยังไม่ได้จับตัวที่ไหนที่เราลงมาเราเอ้ยเช่นสามเราที่เราดาดังจากคุณยายอยู่จังที่เราเนี่ยกูว่าเรื่องนี้ท่าได้ลงมาไม
ဒီကြောင့်ပြေစုကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါ။နှစ်သက်ကူနှုတ်ဆက်စကားမှာတော့တက်ဆိုင်သူအဖွဲ့အစည်းတွေကိုငြင်းငြင်းရေးအတွက်ဆွေးနွေးနိုင်ဖို့ဖိတ်ခေါ်တယ်ဆိုပြီးဆိုထားပါတယ်။ငြင်းငြင်းရေးခြေလှမ်းတစ်တည်းစမယ်လို့လည်းပြောထားပါတယ်။ဒါပေမဲ့ပြက်ခတ်ရစဲလှုပ်ထားတဲ့တိုင်းရင်းသားနယ်မြေတွေပါဝင်စကိုင်းမကွေးစတဲ့နယ်မြေတွေပါပါ။ ဒီကောင်စီဘက်ကထိုးစစ်ဆင်နေတာတွေရှိနေတဲ့အတွက်တိုင်းရင်းသားလက်နက်ကင်တွေနဲ့ကိုဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ပါတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီဇင်ဘာလနဲ့မှာတော့စကိုင်းတိုင်းကလေးမျိုးကလက်ချောင်းကြီးပါသားတွေကြားပြည်နယ်ဖူးဆိုးမျိုးနယ်ကဆက်ဆောင်ပြည်သူတွေဟာအစုလိုက်အပြုံလိုက်မိရှုခံရတာတပ်ဖြတ်ခံရတာတွေရှိခဲ့ပါတယ် ကရင်ပြည်နယ်မှာတော့ကရင်ညူရဲ့တပ်မတစ်တပ်မငါတပ်မ၆၁တပ်မဒီဒီမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေဟာတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အတွက်ဒေသခံတချို့သေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်
မအေးမှာပြပြပေးခဲ့တဲ့လေးကီကောဘက်ကတိုက်ပွဲအစီအစဉ်ပါအပတ်စဉ်ထုတ်လွှင့်ပေးနေကြဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တံကမ္ဘာအစီအစဉ်ကိုမကြခင်တင်ဆက်ပေးပါမယ်အခုတော့ဒုအတန်းအစီအစဉ်ကိုတင်ဆက်ပေးပါပါအပတ်စဉ်ထုတ်လွှင့်ပေးနေကြဒုအတန်းအစီအစဉ်အတွက်အစီအစဉ်အသစ်ထုတ်လွှင့်ပေးနေရခေတ္တရန်နာထားတာမို့ထုတ်လွှင့်ပြီးသားစောင်းမတစ်ခုကိုပြန်လည်ထုတ်လွှင့်ပေးလိ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဖက်ဆန်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်ကျောင်းတွေကြာမြင့်စွာပိတ်ထားတဲ့အချိန်မှာနိုင်ငံတဝမ်းကကလေးငယ်တွေနဲ့လူငယ်တွေဟာအွန်လိုင်းလောင်းကစားဂိမ်းကိုဆွဲနေကြပါတယ်ဒီဆောင်မကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Way West ကဆက်လက်တင်ဆက်ပေးသွားမှာပါ
စာသင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက်အခုတော့ဖုန်းတစ်လုံးနဲ့အချိန်ပြည့်အလုပ်ရှုပ်နေပါတယ်။မြေမြို့မှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ငယ်ဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေတ်စည်းကြောင်းအရအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ဆလော့ဂိမ်းရှမ်းကိုမီအပါအဝင်ငွေကြေးနဲ့လောင်းအစာလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
လိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်ရတယ်။အဲကြောင်ညာဝဲခါကြ
တယ်။လိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်လိုက်တာနဲ့ကြောင်ညာဝဲခါကြရင်အဲ့ဒါငါပိတ်ကိဆော့ဖို့ကြောင်ညာထိုးနေတာကိုတငယ်ချင်းတွေထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်။ကျွန်တော်တငယ်ချင်းရဲ့အတီးထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ်။
မောင်ငယ်လူပဲကြောင်းဖွင့်ချိန်ကအတန်းဖော်တငယ်ချင်း6ဦးလဲလောင်းကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်။အသက်10နှစ်ရှိငါးတန်းကျောင်းသားမောင်သူရဆိုကတော့
ကိုလာစီရပြန်နေကြတော့
ကိုရီဆော့နေတာကြည့်ပြီးဆော့တက်သွားတာ။တက်သွားတော့ပေးဆော့တာအခုဒီဖုန်းနဲ့ဆော့နေတော့မယ်။
ကိုဘေးကပ်ပြီးကြောင်းစာတင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကအွန်လိုင်းစာသင်ကျောင်းတွေကိုပိုင်ဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူတန်းစားလက်လုံလက်စားမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှူဆောင်နေရတာမရှိပါဘူးတချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်းကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့ဤပညာအသုံးပြုကစားရတဲ့လောင်းကစားဂိမ်းတွေစီရောက်သွားကြပါတယ်နိုဝင်ဘာလတရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြားမသွားကြပါဘူး။ရလတ်အနေနဲ့ကတော့မောင်ငယ်အပါအဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟိန်းထက်က
ကိုဗစ်နဲ့အတူခုစဉ်ကျွန်တော်တို့ဆီဟာနာပိန်းမှုဖြစ်တဲ့ပေါ့ကျွန်တော်ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ10ရက်အရွယ်ဆို15 16တက္ကသိုလ်စတဲ့ကစား support session အရွယ်တွေပေါ့လေအများစုပေါ့ကျွန်တော်ဒီအရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွင့်တွေဆိုရှင်တွေအထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်အဲသူတို့ဒီလောလောဆယ်သင်မှုကိုခွင့်လန်းနေသူတို့ဆုံးရှုံးကြတယ်ပေါ့
မြင်းမြို့မှာအရင်ကမရှိခဲ့တဲ့ online လောင်းကစားဂိမ်းကုစလေဆိုင်တွေဟာဖေဖော်ဝါရီလဆရာနာတင်ပြီးတဲ့နောက်အစီအစီပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရက်ကွက်လမ်းတွေပါမကြမ်းဆိုင်းပုတ်တင်ပြီးပေါ်ပေါ်တင်တင်လုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအ ਨੇ စုံငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အ ਨੇ စုံငွေကျပ်50ရှိုံနဲ့ဆော့လို့ရပါတယ်။အခုတော့ online သုံးပြီးလာကစားလုပ်လို့ရတဲ့ဂိမ်းတွေကျယ်ပြန့်လာကြောင်း ကျောင်းနေ အွယ် လူငယ် လူရွယ် တွေ တာမကဝင်းစာရေး အတွက် အသက် မူဝမ်းကြောင်း လုပ်နေတဲ့ လူငယ် တွေ လည်း online game တော် ထဲ မှာ နှိမ့်ညွတ် နေကြပါတယ် ဒီ ထဲ မှာ ကောင်းရ ရောင် အလုပ် လုပ်နေတဲ့ ကိုမိုးဝေ ထွန်း တယောက် လည်း အပါဝင် ဖြစ်ပါတယ်
တယောက်တယောက် ဟာ ဟို တယောက် စီက နေ စပြီး တော့ တယောက် စီက နေ စ ဟာ join ကစား ဖြစ်သွားတာ ပေါ့ ဟို ပြောမ လူများ ကစား နေတာ ကြည့် ပြီးတော့ ကွာ ကို လည်း ကစား ချက်စိတ် ပေါက် သွားတာ ပေါ့ သူ နိုင် နေတာ ကြည့်တော့ ကို လည်း
online ပေါ် ကလောင်း စား လုပ်တဲ့ ငွေ ပမာဏ က လည်း ကြက် တောင်း ကနန်း ကနေ 300 ချီ အထိ အနိုင် ရှုံ ရှိ ပါတယ် online လောင်း ကစား နီး ခက် စား လာတာ နဲ့ ပတ်သက် ပြီး ရေ လုပ်ငန်း ရှင် တူ ဖြစ် သူ ဦးစိုး ဦး က
တပ်ပရေ ကလ ခင်း နေ ဆိုတော့ တပ်ပရေ ဟာ တန်း ကလေး ရော ကဲ့ ကို စစမြဲမြဲ ရော ဆောင် ကြော ပေါ့ အခု တို့ တသမီး လာမှာ အခု တကဲ့ ကို ဆောင် နေ ကြော
တပ်ပရေ ကန်လ လည်း ဖြစ် နေ တော့ ခေး ကို စစမြဲမြဲ ဆောင် နေ ကြတာ ပေါ့ တို့တမီးတွေတောင်ဒီကေးကိုဆွနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီကေးကိုဒီကအာယုရှိနေတယ်ကျောင်းစာနေတောင်မှပြောရမယ့်ဆိုရင်အာယုဆိုင်မှုအနေနဲ့တော့ပေါ့ဒီနေထားတဲ့ဆိုရင်အခုကျောင်းတက်တောင်မှဒီကေးကိုမဆွလှော့ပဲဆက်လို့နေမယ်ဆိုရင်ပြန်ရေးကိုနှောက်ရှက်ဖြစ်နေတယ်ဒီလောင်ကစားနေကမြို့ပြလူလူတန်းစားတွေအပြင်ကြေးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြိတ်ခရိုင်ထဲမှာရှိတဲ့တပုတ်
လန်ကစားခဲ့သူတယောက်ပါသူအပါဝင်ပရေတောင်ရွာကလူငယ်တွေဟာအွန်လိုင်းဂိမ်းကြောင့်ငွေကြီးဆုံးရှုံးတာတွေရှိနေတယ်လို့အလုတ်အကင်တွေမှာပြက်နေရတယ်လို့ဆိုပါတယ်ကိုရန်အေးက
ဟောသားဒီနိုင်ကိုတော့ပုတ်သားတော့ပုတ်သားတယ်လေတော့ပုတ်သားမောပြတ်သွားပြတ်ကြောလို့တော့အဲ့နက်မလားဆိုကြဲ
အခုဂိမ်းတွေကမနိုင်တော့ဘူးရှုံးတာများတယ်သူလေးသောင်းနိုင်လဲပြန်ရှုံးတာပဲကသေးခွဲအထိနိုင်ဘူးတယ်ပြန်ရှုံးတာပဲရွာမှာဆိုလူငယ်တော်တော်များများဆောင်နေကြတာသိမ့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပောင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မှုဟာကိုဟိန်ထက်ကဆိုပါတယ်
ဒီနောက်တစ်ခဏနေကတော့ဒီလူငယ်တွေကြားထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတိ Facebook လို့ဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တယောက်မှုရှိတယ်ပေါ့အဲ့တော့နောက်တစ်ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိမယ်အဲသူတိကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေကနေတစ်စက်အဲခုနပြောတဲ့ဒီ onlineလုံးစားကိန်းတွေကသူတို့ဘဝတွေကိုနေချင်းညချင်းပြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုရက်ဒီသူရဲ့ဒီအကျိုးစီးပွားအတွက်ပဲရည်ရွယ်တဲ့ဒီဟိုဟာပေါ့လေဒီချင်းညာမျိုးတွေကိုကျွန်တော်တို့နံပါတ်1အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင် online လောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့်online လောင်းကစားဂိမ်းတွေဟာပြည်သူတွေကြားတဲ့တစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်တဲ့အတွက်ဂိမ်းကြင်ညာနေသူတွေအနေနဲ့ကောင်းတာတွေကမရည်ပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြင်ညာတင့်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလို online ဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းခွင့်ရက်ဒီမှာကစားဖို့တားမြစ်ထားပါတယ်မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရမှုဟောင်းကုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့ online လောင်းကစားဂိမ်းကစားသူတွေရော့နေလာအောင်အသိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကတော့ဒီဟိုနိုင်ငံရေးရာဟိုခဏချိန်မှာတော့အားလုံးအသိရတဲ့အတိုင်းပဲအဥဆောင်မှုဆိုတဲ့ဟာမျိုးကြတော့ဟိုအခက်အခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့အထူးသဖြင့်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါချီချီရောက်ရောက်ဟိုဒီ champion online campaign ပုံစံမျိုးတွေကျွန်တော်တို့လုံးနိုင်တော့ဒီတက်ရောက်မှုကတော့အင်တာမှကျွန်တော်တို့ရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒ တို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းဒေါ်သားတွေတင်ဆက်ထားတဲ့တို့အတန်စီစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့စနေညအပတ်စဉ်ခဏတစ်ခုဖြစ်တဲ့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်တောင်အာဖရိကရဲ့လူခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုမှာ M Plan လို့တည်ထားတဲ့Mandela အစီအစဉ်ဟာအရေးပါတဲ့အခမ်းအနားကပါဝင်ခဲ့ပါတယ်။နှစ်သစ်အချိန်အခါမှာအပြောင်းလဲအတွက်ဘာလုပ်ကြမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့အခါတောင်အာဖရိကကအပြောင်းလဲဟာစဉ်းစားရတဲ့အကြောင်းတစ်ရပ်ဖြစ်မှာပါ။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာ Mandela ကိုစဉ်းစားခဲ့ကြတဲ့အစီအစဉ်အကြောင်းလေးကိုဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်သားတို့ကဝင်းမြပေးလိုက်ပါတယ်ရှင်။
မင်္ဂလာနှစ်သက်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်နှစ်သက်မှာနေဟောင်းနဲ့အတူဆောင်ရွက်ကြမဲ့ဆုံးဖြတ်ချက်အစ်တွေကိုချမှတ်လည်ရှိကြပါတယ်ရွေချက်ကတော့အပြောင်းလဲဖြစ်ကြပါဦးပါမယ်အပြောင်းလဲမှာအချက်၃ချက်ကအဓိကပါဝင်တယ်လို့ဆိုပါတယ်ပထမချက်ကတော့ vision လို့အင်္ဂလိပ်လိုပြောတဲ့အနာဂတ်အမြင်ပါဒုတိယကတော့လက်ရှိအခြေအနေပေါ်မှာပြင်နေမှုပါအင်္ဂလိပ်လိုတော့ dissatisfaction လို့ဆိုပါတယ်တတိယကတော့ကိုဘာတွေလုပ်မယ်ဆိုတော့စီမံကိန်းဒါမှမဟုတ်အစီအစဉ် plan ဖြစ်ပါတယ်အဲ့ဒီအဓိကအချက်၃ချက်ဟာခုကနေတာတဲ့ပိုအားကောင်းလို့ရှိရင်အပြောင်းလဲကဖြစ်တယ်လို့ဆိုပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းကတော့ပြီးဆိုတော့ plan အစီအစဉ်ဒါမှမဟုတ်စီမံကိန်းအကြောင်းဖြစ်ပါတယ်တောင်အာဖရိကနိုင်ငံကအသားအရောင်ခွဲခြားမှုစန့်ကျင်ရေးကိုလှုပ်ရှားခဲ့တဲ့အခါမှာအရေးကြီးတဲ့အစီအစဉ်တစ်ခုကတော့ M plan တို့ခေါ်တဲ့ Mandela plan ပါပဲဒီကနေ့အဲ့ဒီ Mandela စင်ကိုဆွေးနွေးပေးမဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ကိုမျိုးနိုင်ဟာတောင်အာဖရိကကနေပါတီကိုဘွဲ့ကိုရခဲ့တဲ့သူတယောက်ပါဆိုတော့မင်္ဂလာပါကိုမျိုးနိုင
်ဟုတ်ကဲ့ဆရာဟုတ်ကဲ့မင်္ဂလာပါဆရာ
ပထမဦးဆုံးအဲ့ဒီ Mandela season ဆိုတာဘာလဲဆိုတာလေးနဲ့စတဲ့ကြအောင်ညာ
သူတို့ခေါ်တော့ M plan ခေါ်တော့ဆရာလေ ANC ကတော့ဒါ Mandela plan လို့သူတို့ကတော့သတ်မှတ်တယ်ဒါပေမဲ့အခြားပါတီဝင်တွေဥမာ Pan African Congress ရှိသေးတယ်သူတို့မှာသူတို့ကြတော့အဲ့ကြတော့ဒါ M ဟာသူတို့ရဲ့ခေါင်းဆောင် M တာကိုပြောတယ်သူတို့ကသူတို့အလို့ပေါ့ငင်းကြပါတယ်ဆရာအမှန်အဲ့ဒီကောင်က1952မှာစပြီးတော့ဆွဲတယ်ဒါပေမဲ့ Mandela စမဆွဲခင်တည်းကဒါလုပ်ဖို့လိုတယ်ဆိုတဲ့ဟာကိုခေါင်းဆောင်တွေကသိနေကြပြီသူတို့စ
ီ idea တွေနဲ့သိနေကြပြီဆိုတော့
ဟုတ်ကဲ့သိနေကြပြီဆရာသိနေကြပြီမဲ့တိတိချာချာသူတို့ကမဆွဲပြဘူးမဆွဲပြတော့အဲ့1952ဒီဇင်ဘာကျတော့မှ ANC ကနေပြီးတော့မန်နီလာကိုဒါဆွဲပါဆိုသူတာဝန်ပေးလိုက်တာအဲ့တော့မှသူကမှရှင်းမှရှိတဲ့ဒီသဘောတရားတွေကိုတကယ်အကောင့်ထဲဖော်လို့ရအောင်ဆိုပြီးတော့သူကစဆွဲတာပါဆရာ3-4လကြာတယ်ပြောပ
ါစောစောကဟိုပြောနိုင်ပြောသွားခဲ့တဲ့ ANC ဆိုတာတော့အရှေ့အာဖြစ်ဆိုရင်တော့ Africa National Congress ပေါ့နော်ဆိုတော့ကျွန်တော်တို့အဲတမိုင်းကြောင်းလေးနဲ့အနေငယ်လောက်အဲပြောပြပါလားဗျဟု
တ်ကဲ့ဆရာဒီ Nelson Mandela တို့ဒီ Oliver Tambo တို့စပြီးနေရာရလာတဲ့ဟာသူတို့လှုပ်ရှားမှုကပုံမြင်လာတယ်ပြောတယ်ဆရာလှုပ်ရှားမှုတွေပိုလှုပ်လာတယ်လူတွေပိုစီးယုံလာတယ်သူတို့ကဒီတိုင်းလှုပ်လို့မဖြစ်တော့ဘူးငါတို့ဒီချက်ပုံပြီးမြင်မှဖြစ်မယ်ဆိုပြီးတော့သူတို့လှုပ်ရှားမှုတွေလှုပ်လာတော့ရဲကသူတို့ကိုရန်ရှာလာတယ်ဒီအောက်ရောက်သွားတဲ့ခါကျရင်ဒီနည်းနဲ့လှုပ်လို့မရတော့အဲ့တော့ငါတို့ပြင်ဆင်ရမယ်ဆိုပြီးတော့အာ Nelson Mandela ကိုတောင်းပြီးတော့သူကစပြီးရေးလာလို့ဆရာအဲ့ဒီ plan ကိုစရေးပါဟု
တ်တယ်အစစ်တစ်စစ်မှာအချိန်နေတရက်မှာလက်လက်ကင်ဒေါ်လာရေးလုံးတင်လားမလုံးတင်လားဆိုတော့ရင်းခုန်ဆွေးနွေးချက်ပေါ့နော်ဆိုတော့လက်လက်ကင်ဒေါ်လာရေးလုံးမယ်ဆိုတော့ဘက်ကို ANC ကတိတ်ထုတ်ခဲ့တယ်အဲ့ဒီလိုများဖြစ်လို့ရှိရင်အစိုးရကပါတီတွေကိုဖျက်သိမ်းလိုက်ပါပဲအဲ့ဒီအခါမှာဘာလုပ်မလဲဆိုတော့အစီအစဉ်တစ်ခုပေါ့နော်ဆိုတော့အဲ့ဒီရဲ့အသေးစိတ်လေးတွေကိုကျွန်တော်တို့နည်းနည်းကျွန်တော်တို့ဆွေးနွေးကြအောင်ဗျနော
်ဟုတ်ကဲ့ဆရာဟုတ်ကဲ့
ခုမှာကျွန်တော်ထင်တယ်implement မှာအခြေခံမှုရှိတယ်အဲ့ဒီအကြောင်းလေးလည်းပြောပြအောင
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရှိတယ်ဆရာသူဒီအခြေခံမှု၄ချက်သူကချထားတယ်ဟိုကခေါ်တာပေါ့အဲ့ဒီ၄ချက်ကိုချပြီးတော့မှဒီ plan ကိုဆွဲထားတာနံပါတ်၁ကဘာလဲဆိုတော့ခုနပြောသလိုပဲဒီ Nelson Mandela လို့မရောက်ခင်ကဒီ ANC ရဲ့လှုပ်ရှားမှုကမထီရောက်ဘူးဒီပါတီဖွဲ့စည်းပုံကလည်းဟိုကတိတ်မကျစ်လက်ဘူးမခိုင်ခန့်ဘူးအဲ့တော့ Nelson Mandela ကဘုံငါတို့တခြားစနစ်ကြလုံးမဖြစ်နေဆိုပြီး mechanism ကိုစပြီးတော့သူတို့အားကောင်းအောင်လုပ်တာနံပါတ်1ပါဆရာနံပါတ်2ကျတော့သူကတနိုင်ငံလုံးမှာရှိတော့ဒီဆုံးဖြတ်ချက်တွေဟာသူတို့ခေါင်းဆောင်မှန်လို့တဲ့ဆုံးဖြတ်ချက်တွေဟာဟိုအောက်ခြေကိုရောက်အောင်ဘယ်လိုနည်းနဲ့ရောက်အောင်လုပ်လဲ ဒါမြန်လဲမြန်ရမယ်အန်ရလဲကျင်းရမယ်ပေါ့သူနောက်ပြီးတော့အုတ်ချေရလူတွေရဲ့ဆန္ဒကိုလေအပေါ်ကလူတွေသိရအဲ့အဲ့လိုဒီ channel ပေါ့ဆရာ communication channel ကြီးကိုတို့ဘယ်လိုကောင်းအောင်လုပ်မလဲ networking ကြီးကိုတို့လုပ်မလဲအဲ့ဒီကနံပါတ်1ပါဆရာဒီနံပါတ်3ကျတော့သူရဲ့ဒီဖွဲ့စည်းပုံတွေကိုပါတီဖွဲ့စည်းပုံတွေကိုဒီအနှက်အပြားမှာသူတို့ဖွဲ့မယ်ဆိုပြီးတော့ဘယ်လိုလုပ်လဲဆိုတော့ဒီလူခန္ဓာကိုကရှိရဆဲတွေပုံစံမျိုးဒီဆဲအဖွဲ့လေးတွေကိုဒီ land တွေမှာဖွဲ့မယ်ဒီ land ဒီဆဲတွေကိုပေါင်းပြီးတော့ zone တွေဖွဲ့ပြီးတော့ရက်ကွက်ဖွဲ့အဲ့အဲ့လိုပြီးတော့ branch အရင်တော့သူကဒီ ANC မှာ branch ဆိုတာရှိကြတာပဲ branch ကဒီတီနယ်တွေပေါ့တီနယ်တို့တိုင်းတို့အဖွဲ့တွေပြီးရင်မြို့နယ်အဖွဲ့တွေရှိတယ်ဒါပေမဲ့ရက်ကွက်ဖွဲ့တွေတို့အားနည်းတယ်ပြောတယ်ဒီ grassroots နဲ့မထိအဲ့ဒီအရောသူကအောက်ကောင်းအောင်လုပ်ချင်တယ်အဲ့လိုအဖွဲ့တွေဖွဲ့မယ်နောက်တစ်ခုကကျတော့သူကဘယ်လိုလုပ်ချင်လဲဆိုတော့ဒီပြည်သူတွေပြည်သူတွေဆိုတာဒီအာဖရိကန်လူမျိုးတွေအမဲတွေကဒီပါတီနဲ့တွဲစည်းလောင်ပို့ပြီးတော့တွဲစည်းလောင်လဲသူလုပ်မယ်ဆိုပြီးတော့သူအဲ့ဒီဒီမူလေးချက်နဲ့စပြီးလုပ်တယ်ပေါ့ဆရာလေဒီမူလေးချက်နဲ့စလုပ်တော့ဒီမှာဒါကိုဘယ်လိုလုပ်ကြမလဲဆိုတဲ့အကောင့်တွေပေါ်တာလည်းရှိပါလိမ့်ဆရာ
ကျွန်တော်အများပြတော့မဟုတ်ပါဘူးเนาะအ ਨੇ ချင်းပတ်ဖူးခဲ့တဲ့အထက်မှာအဲ့ဒီလိုပြင်ဆင်ကြတဲ့အထက်မှာမိမိရဲ့ပါတီဝင်တွေကိုခွဲဖြန့်လိုက်ပြီ။ကြံထဲမှာပဲဥပဒေပြင်းမှာရက်တီမဲ့ပါတီကဘလို့ပါတီနဲ့မဟာမိတ်ပြုမယ်ဒါမှမဟုတ်ပါတီတရားထူထောင်မယ်။နော်။ပြီးလို့ရှိရင်လည်းအလုံးသမားသမဂ္ဂတွေ၊လယ်သမားသမဂ္ဂတွေ၊အကြောင်းသားသမဂ္ဂတွေလို့သမဂ္ဂတွေမှာနော်မိမိပါတီဝင်တွေကပါတီနေပေါ်မှာခြံထားရဖို့အတွက်သူတို့ခွဲဖြန့်လိုက်တာတွေလောက်ကြတယ်။ဒီလိုကြားမှုပါတယ်။ဆိုတော့အဲ့ဒီလိုလုံပုံကြိုက်ဖို့အသေးစိတ်လို့ဒီလေ။အဲဘုရားနိုင်နည်းနည်းလေး
โอเคอีกครับครับโอเคโอเคเสียคุณน่ะပြောတယ်ဒီမူကြီး၄ချက်ပေါ့ဒီဒီအခြေခံမူကြီး၄ချက်ကိုအကောင့်ထဲဖော်ဖို့ဆိုပြီးတော့သူတို့ promote ဆက်လုပ်တာခုနကပြောတယ်အဖွဲလေးတွေကိုတရားတန်ဖွဲ့သူကအဲ့တော့လမ်းနေမှာစပြီးတော့သူကဆဲအဖွဲလေးစဖွဲ့တယ်ဆရာတလမ်းကိုဆဲတခုသူကအိမ်သူတို့စီကလမ်းနေရတော့ကျင်းနေဆရာသူကဆဲဆဲအိမ်တော့ပဲရှိတော့ဆဲအိမ်ရှိရင်ဆဲတခုဆဲအိမ်တစ်ပူသွားရင်ကြတော့သူကနောက်တစ်ဆဲပူသွားတော့ဆရာနောက်အဲ့ဒီမှာသူကဆဲစတီးဝတ်ဆိုတာရှိတယ်စတီးဝတ်ဆိုတာဦးစီးဘောဆရာဒီလူကြီးဦးဆောင်သူတယောက်ခန့်နေတာအဲ့ဒီဆဲစတီးဝတ်ဆိုတာအဲ့ဆဲစတီးဝတ်ခန့်နေလူကသူကတော့အဓိကပဲဒီနယ်ဆယ်မန်နဲလာရေးတဲ့ plan ထဲမှာဆိုရင်ဒီလူတွေကတကယ်သူတို့ခေါ်တော့ lynch pin ခေါ်တော့ဆရာတကယ်အခရာပဲအဲ့ဦးစီးတွေကသူကလူတွေနဲ့တွေ့တယ်ပြီးရင်လူတွေကသူကလစ်လာတယ်လစ်လာတော့သူ့အဖွဲ့သူ့လမ်းနဲ့ပတ်သက်တာကိုသူကသိအောင်လုပ်တာဒါသူတောက်တယ်ဒီလမ်းထဲမှာဘယ်နှယောက်ရှိတယ်ဘယ်လူတွေကဘယ်လိုလူမျိုးဘယ်သူကသတင်းပေးပါသူသိအောင်လုပ်ရတယ်ပြီးရင်နောက်တစ်ခုကျတော့သူကသင်တန်းပေးရတယ်ဆရာသူကအပတ်စဉ်သင်တန်းပေးတယ်ဟုတ
်ဘယ်လိုသင်တန်းမျိုးတွေလဲဗ
ျဟိုနိုင်ငံရေးသင်တန်းတွေပေါ့ဆရာဒီအခြေခံပထမတော့အခြေခံသင်တန်းဒီနိုင်ငံရေးသင်တန်းတွေကိုသူတို့ပါတီဝင်တွေလည်းပေးတယ်လူငယ်တွေလည်းပေးတယ်ဒါအိမ်မှာပဲပေးတာခုနကပြောတော့ဆဲအိမ်လေးမှာပေးတာနောက်ပြီးတော့ကျွန်တော်ပြောဖို့ခုနကကြံသွားတာဆဲတွေကိုသူကထပ်ပြီးတော့ပေါင်းပြီးတော့ဟိုဆဲ80ဆိုရင်သူက1 zone ဆိုတာ zone တစ်ခုတစ်ခုထပ်ဖွဲ့တယ်ဆရာအဲ့ဒီဇုံမှာခေါင်းဆောင်တယောက်တက်ရှိတယ်။အဲ့ဒီဇုံပြီးတော့မှအဲ့ဒီဇုံလေးကိုချဲ့ပြီးတော့သူတို့ပြောတော့လေးဇုံလောက်ဆိုရင်အဲ့ဒါ watch တော့ဆီက watch ဆိုတာရက်ကွက်ပေါ့ရက်ကွက်အဖွဲတစ်ဖွဲဖြစ်တယ်အဖွဲပြီးတော့မှနောက်အဲ့အဖွဲတို့ test ချိတ်ပြီးတော့မှတောင်းရှစ်တွေဖြစ်သွားတောင်းရှစ်မြို့နယ်တွေဖြစ်မြို့နယ်အဖွဲလေးတွေဖြစ်သွားမြို့နယ်ပြီးတော့မှသူကခုနကပြောတဲ့ဟိုတိုင်းပြည်နယ်တိုင်းအဖွဲသူတို့ကတော့ province ခေါ်တာပေါ့ဆီကကျွန်တော်ဒီမှာ state and region သူတို့က province ခေါ်တော့အဲ့အဖွဲကိုသူကချိတ်ဆက်တယ်အဲ့တော့တတိယစီးစင်းမှာအဲ့လိုသွားတယ်ဆရာ
ဟုတ်
ကဲ့ပြောတော့တင်နှက်ထပ်ပြီးလေဆရာတင်နှက်ထပ်ပြီးတော့တင်နှက်မှာဘာတွေတင်လဲဆိုတော့တင်နှက်တွေကအတူတူပဲဆရာတနိုင်ငံနဲ့တနိုင်ငံပြီးတာတွေကဇပုံစံနဲ့ပဲတဲ့အဲ့ဒီရောက်ဘယ်သူကလာလဲဆိုတော့ခုနကပြောတဲ့ပြည်နယ်တိုင်းကလာတာပေါ့ပြည်နယ်နဲ့တိုင်းဒီ province တွေကလာတယ်ပြောတယ်နယ်စင်မန်နယ်လို့ကိုယ်တိုင်တော်တော်တင်သေးတယ်အညနေမှာတင်တာညနေပိုင်းမှာလှုပ်ဝက်ပဲတင်တယ်အိမ်ကြီးမှာလောကကြီးကြောင့်ကဘာကြီးကြောင့်ဒီသမိုင်းကြောင့်ပဲဆရာစနစ်တွေသူတို့တင်သေးတယ်ပြီးတော့အာဖရိကန်လူမျိုးတွေကိုဒီလူကြီးတွေကဘယ်လိုအုပ်ချုပ်နေလဲဆိုတော့သူတင်သေးတယ်ပြီးတော့ငါတို့ဘာလို့တုံးလှန်လို့လူလဲငါတို့ရဲ့အခွင့်အရေးတွေရအောင်ဘယ်လိုတိုက်ရမလဲဒါတွေကိုတို့တင်နေရစေ
စောစောကွန်မြူနိုင်ပြောတဲ့အချက်ဆိုလို့ရှိရင်เนาะကျွန်တော်တို့
ဟုတ်ကဲ့
ဒီဆဲလ်ကောင်းဆောင်တွေကတယောက်နဲ့တယောက်သိကြမှာလည်းပြီးမယ်တရားခွင့်နဲ့တရားခွင့်ပြီးမှာပြီးမယ်မိမိဆဲလ်ထဲမှာဘယ်လိုပါတယ်ဆိုတာလည်းအချင်းချင်းပြီးမှာပြီးမယ်ညာသောအဖြစ်တော့အများလိုက်သွားတာတဲ့ဒေါင်လိုက်ဆက်ဆံရင်းနဲ့သွားတဲ့အတွေ့အကြုံအကြဆုံးကြီးလဲကိုပြီးနေတတ်တယ်လို့ကျွန်တော်တို့ဖူးပါတယ
်ဟုတ်ကဲ့ဆရာ
ဒီ employee ရဲ့အားနဲ့ချက်အားကောင်းချက်ပေါ့
ဟုတ်ကဲ့
ဒါလေးလည်းကိုမျိုးနိုင်တယ
်ကြောက်အဲ့တော့ဒီ employee ဆဆွဲတော့ဆရာဒီ employee ရဲ့အဓိကဦးတည်ချက်ကငါတို့ဒီ ANC ကိုဒီမတရားသိမ်းကျင်လာလိုက်ရင်ငါတို့မရောက်ရောက်သွားမယ်ဒါပေမဲ့အဲ့ဒီကမရောက်သေးဘူးဆရာ50%ကသူကတရားဝင်လှုပ်ရှားလို့ရတယ် ไอ้เหรอไอ้เหรอลูกเนี่ยสิ่งงงเลยล่ะกูตัวเปล่าล่ะอธิกอาเนี่ยจักรอ่ะลูกเนี่ยถ้ามันรู้ตัวตัวแข็งเลยโจลุงเนี่ยเนี่ยนอกคู่จ้ะรอโจปาร์ตี้วินเนี่ยมันจ้ะๆกูเปล่าเลยเสียบาคือรู้ตัวถ้าปาร์ตี้ชุดกันหมู่อากองว่าสิโจดีเนี่ยดีบาเนี่ยหาตัวเนี่ยชุดกันหมู่ปาร์ตี้อ่ะตีไปเดี๋ยวตัวนั้นขึ้นเลยเหรอตีอามาไปจ้ะกูเปล่าแล้วคู่ว่าจ้ะรอไอ้เหรอคนนี้จ้ะว่าเลยตัวเสียคนนี้จ้ะ ဲ့သုံးဝင်တော့လေပြောနောက်ပြီးတော့သူတို့လုံနေတဲ့ဒီပညာဒီဒီတဲ့ဟာအခုချိန်ရှိနေတော့မစရာဒီအပတ်စဉ်ဒီနိုင်ငံရေးသင်တန်းတွေကအခုချိန်ကြီးကိုသူလုံနေတော့လှုပ်ဝက်ပြီးလှုပ်လာတာတွေကပညာရှင်တွေထွက်လာတယ်ခင်ဗျအဖြစ်ဖြစ်နေနောက်ပြီးတော့ပြည်သူနဲ့ပါတီကပုံပြီးစီးလုံးလာတယ်တဲ့သူတို့ပြောတာပြည်သူကလည်းသိလာတယ်သူတို့ကွန်မစ်မန့်ရှိလာတယ်သူတို့စီးတယ်နောက်သူတို့ပြဿနာပါလဲဆိုတော့ငွေစရာသူတို့ကငွေလုံးလောက်မရှိဘူးလို့ကအဲ့ဒီပြဿနာရှိတယ်တဲ့နောက်ပိုင်းကျတော့တိတ်မကြဘူးပြောတယ်တစ်နှစ်လောက်အတွင်းမှာသူတို့ကကာရီကူလန်ရှိလာတယ်အဲ့လိုသင်နေနေပြီဒီသင်ရွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှ ငံသားရောက်သွားကြတယ်1959မှာသူတို့ထည့်ရတချို့ဒီအိုလီဗာတန်ဘိုခေါင်းဆောင်တဲ့အဖွဲ့ကိုမင်းတို့တော့အပြစ်ထွက်တော့ဒီတည်းမှာနေအဖက်ကန်အကုန်ဖန်ကန်လေးမင်းတို့ကြိုထွက်ဆိုတော့သူတို့ထွက်ခိုင်းတော့မှာထွက်သွားတော့လူတချို့ပါသွားတယ်စီအဲ့တော့ပထမဆုံးတမဒဒုတိယတမဒပေါ့အန်ဘက်ကြီးဆိုတာအဲ့ဒီအဖွဲ့တွေကတမဒပါအဲ့တော့သွားတော့ပုံမှန်လည်းသူတို့ဆက်ပြီးတော့ပဲဒီအစင်တော်ထက်ထင်းသိမ်းနေပြောတယ်စီနိုင်ငံသားမာလီသင်ခန်းတွေဆက်လုပ်တယ်တဲ့နောက်ပြီးသူတို့ကျွန့်ကြသွားတယ်နယ်စင်မန်ဒဲလာလို့ကျွန့်ကြသွားတော့ကျွန့်မှလည်းဆက်လုပ်တယ်စီနောက်တစ်ခုကျွန်တော်ထောက်ပြနေတော့ဆရာကျွန်တော်တို့ကမန်ဒဲလာလို့တာလူတွေကအသိများတာဒါပေမဲ့မန်ဒဲလာပြိမာဝိုင်းရံနေတဲ့တကယ်တော်တဲ့လူတွေလည်းအများကြီးပဲဆရာခုနပြောတဲ့ဒီ water sisulu ဆိုတာ sisulu ဆိုရင်မန်ဒဲလာကိုသူက guide လုပ်ပေးခဲ့တာပေါ့ main ဟိုတော့တက်ဥပဒေပညာတော့တက်ဆိုတော့မန်ဒဲလာကျွန်တော်တို့ကြောင်းမှာပဲဒီဥပဒေပညာတော့တက်တာလို့
ဟုတ်ပါတယ
်ကျွန်တော်အိုလီဗာတန်ဘူကြီးကနယ်စင်မန်ဒဲလာအဖက်ခံရတော့ okay အိုလီဗာတန်ဘူကအများကြီး run လာတာဆရာဒီ international okay international campaign တွေက Oliver Tambo လို့ပြောတာဆီ
ဟုတ်ပါတယ
်ဒီလူကြီးအရန်တော်တော့အဲ့လိုမဆုံမောဆီအခုနောက်ပြောတင်နန်းတွေကနေစသွားပြီးတော့လူတော်တွေမွေးထုတ်တာ
ဟုတ်ပါတယ်အခုပြောင်းကိုဖတ်တဲ့အခါမှာဆိုလို့ရှိရင် Governor Party အတွင်းမူ Joe Slobo တို့ပါတော့ဆိုတာလေ Mandela ကိုခံတက်ပြီးတော့ Emmetan ကိုဥဆောင်နိုင်ခဲ့တယ်เนาะဒါခေါင်းဆောင်တွေပေါ့เนาะတော့ရဲ့ခေါင်းဆောင်တွေ
ဟုတ်ကဲ့ငါ Joe Slobo ဆိုရင် तू ကလောတန်ရင်းနဲ့ကျွန်တော်တို့ကြောင်းမှာပဲတွေ့တယ်ဆီဒီ University of Witwatersဆိုတော့သူတက်ကြတာဂျိုးစလိုပေါ့ဟုတ
်ပ
ါအလွန်ချစ်ကြရတယ်ဆရာသူတကယ်ချင်းနေပြီဘယ်လောက်ထိချစ်လဲဆိုတော့စိတ်ဝင်စားကြကောင်းတာဒီအိုလီဗာတန်ဘိုကဟိုမှာသူတောက်ကြစားကြတယ်လို့ရှိတယ်ဆရာသူညနေပိုင်းလေတောက်ရင်ခုံတခုံတက်ချန်ထားပြီးတော့ဒါအန်ကနက်ဆင်အတွက်ဆိုတော့ငင်းနေနက်ဆင်မဲ့လဲလောက်ပါလို့တယ်တဲ့ဥညွတ်တယ်ဟု
တ်ကဲ့
သူတနေရထားခဲ့တစ္ဆာရှိကြတယ်ဆရာဟုတ်ပ
ါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ဟုတ်ကဲ့နေ့တက်မှာငင်းညာတဲ့လူဖွဲ့စည်းဖြစ်တဲ့ကုပြောင်းနိုင်ပါစေလို့ဆုတောင်းရင်းဒီစီစဉ်ကိုဒီမှာပဲဒီကုန်းချုပ်ပြရစေကျွန်တော်တမောင်ပန်းပ
ါဦးတမောင်တန်းဆွေးနွေးတင်ပြပေးခဲ့တာပါရှင် VOE ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို ည10:00 နာရီအထိတိုက်ရိုက်ထုတ်လင်းပေးနေပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဖီရီကနေမြန်မာဘာသာအစီအစဉ်တွေကိုရုပ်သက်နဲ့ပါတွဲဖက်ထားရထုတ်လင်းပေးနေတာပါအခုဆက်ပြီးဒီဇင်ဘာလနောက်ဆုံးပတ်အတွင်းပေါ်ပေါက်ခဲ့တဲ့မြန်မာသတင်းတွေကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးမဟာဗျူဟာတရက်ချမှတ်နိုင်မဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDA ကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်ပါတယ်မြန်မာစစ်တပ်အတွက်လက်နက်တင်ပို့တာတွေကိုဥရောပသမဂ္ဂ EU ကတားဆီးဖို့အဆင်သင့်ရှိနေပါပြီဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံဒေတာအတော်များများမှာဒေတာကကာကွယ်ရေးတပ်နဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့် OA ဆုတ်ခွာထွက်ပြေးရသူနေစဉ်တိုးလာပါတယ်ဒီလိုဒီဇင်ဘာလနောက်ဆုံးပတ်အတွင်းပေါပောက်ခဲ့တဲ့မြန်မာဆိုင်ရာသတင်းတွေကိုကိုဝင်းခမောင်းနဲ့နန်းလောင်တို့စူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရဆောင်ရွက်သွားမယ့်အချက်တွေကို
ကနတ်ခုအဖြစ်ဖြည့်ဆွက်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကဒီဇင်ဘာ29ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အတိအမှတ်ပြုထောက်ခံဖို့မြန်မာစစ်တပ်ကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံတွင်အယက်တာအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ပေါ်ဆောင်ဖို့မြန်မာစစ်တပ်ကချိုးပေါက်တဲ့ရာဇဝတ်မှုတွေကိုအရေးယူသွားနိုင်ဖို့စတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုသမ္မတဘိုင်ဒန်အစိုးရအသက်ဝန်ရှိသူတွေလွှတ်တော်ကိုရက်60အတွင်းတင်ပြရမယ်ဆိုတဲ့အချက်လည်းဒီဥပဒေမှာပါဝင်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံခြားရေးဌာနအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ဖဏာရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကအရာရှိတွေအနေနဲ့မြန်မာနိုင်ငံနဲ့တက်ဆိုင်တဲ့မူဝါဒတွေနဲ့လုံခြုံရေးဆရာကိစ္စရပ်တွေနဲ့ဆိုင်တဲ့ဖြစ်အပေါ်တိုတက်မှုတွေကိုပုံမှန်တင်ပြပေးသွားမယ်အချက်လည်းပါဝင်ပါတယ်။အမေရိကန်ကာကွယ်ရေးဆိုင်ရာအသုံးစရိတ်ဥပဒေမူကြမ်းနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်ဖို့အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင် Mitch McConnell ကဦးဆောင်ရေးဆွဲထည့်သွင်းခဲ့တာပါ။အဲ့ဒီဥပဒေမူကြမ်းနဲ့မှာမြန်မာစစ်တပ်အပေါ်ဖိအားပေးရေးဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအတိမတ်ပြုရေးဆိုတဲ့အချက်တွေလည်းပါဝင်တယ်လို့မစ္စတာမကော်နယ်ကပြောပါတယ်
။မြန်မာနိုင်ငံတွင်အကြမ်းဖက်လုပ်ရက်တွေကိုစစ်တပ်ကအရှိန်မြှင့်လုံဆောင်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ဖို့ရောင်းချမှုပိတ်ပင်ကန့်သတ်တာအပြင်တခြားတန်ခတ်အရေးယူမှုတွေလုံဆောင်ဖို့အစီအစဉ်ရှိနေပြီလို့ဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအရှိန်မြှင့်ဖြစ်ပေါ်လာနေတာကြောင့်လက်နက်တင်ဖို့ရောင်းချမှုအပါအဝင်နိုင်ငံတကာကကြားဝင်ဟန်တားမှုတွေလှုံ့ဆော်မှုလိုအပ်နေပါပြီ။မြန်မာစစ်တပ်အပေါ်တန်ခတ်အရေးယူမှုတွေထပ်မံလှုံ့ဆော်မှုအတွက်လည်း EU ကအစဉ်နဲ့ရှိနေပါတယ်လို့ EU နိုင်ငံကြားရေးမူဝါဒအရေးယာအကြီးအကဲဂျိုးဆက်ပေါ်ရက်ကဒီဇင်ဘာ30ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ
။ကြားပြင်းနယ်မှာလူ35ယောက်တပ်ဖြတ်မိရှုခံရတဲ့ဖြစ်အတွက်ပြစ်တင်ရှုံချတဲ့နေထွက်လာပါတယ်။UNICEF ကုလသမဂ္ဂကလေးသင်ငယ်ရမငွေအဖွဲ့ကအဲ့ဒီဖြစ်အတွက်တုံ့လုံမိကြောင်းဒီဇင်ဘာ28ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီတေဆုံသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦး၊ဆယ်ကျော်သက်အရွယ်အမျိုးသမီးငယ်တဦးနဲ့အသက်5နှစ်နဲ့6နှစ်ကြားကြားမှကွယ်ကွယ်ပြပြမသိရသေးတဲ့ကလေးငယ်တူတို့လည်းပါဝင်တယ်လို့ UNICEF ရဲ့ကြေညာချက်မှာဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးပြီးတော့လွယ်ကော်ရုံးမှပြန်လာတဲ့သူတို့အဖွဲ့ကဝန်ထမ်းနှစ်ဦးလဲတည်ဆုံတဲ့အထက်ပါသွားတယ်ဆိုတာကို Save the Children အဖွဲ့ကဒီဇင်ဘာ28ရက်နေ့မှာပဲကြေညာချက်ထုတ်အတည်ပြုထားပါတယ်။ဒီဖြစ်ကိုအများဆုံးစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့ UNICEF ကတောင်းဆိုပါကြောင်း Save the Children အဖွဲ့ကတည်ဆုံသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝန်ထမ်းရပါကြောင်းလဲ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းကြားပြင်းတဲ့အပါဝင်မြန်မာနိုင်ငံတလွားကရစ်ဆက်ကြမ်းကြုတ်တိုက်လိုအပ်တဲ့အတွက်တာဝန်ရှိတဲ့စစ်တပ်ကိုလက်နက်တင်ပို့မှုတွေတားမြစ်ဖို့ဒီဇင်ဘာ28ရက်နေ့မှာပဲထပ်ပြီးတော့တိုက်တွန်းခဲ့တာပါ။ကြားပြင်းတဲ့မှာခရစ်စမတ်အကြိုနေ့ကလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့အပေါ်မှာလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကကြီးညာချက်ထုတ်ပြစ်တင်ရှုံချခဲ့ပါတယ်။အပြစ်မဲ့ပြည်သူတွေနဲ့လူသားချင်းစာနာမှုလုပ်ငန်းလုပ်ကိုင်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာလက်ခံနိုင်စရာမရှိသလိုဒီလိုရက်တွေအတွက်စစ်ကောင်ဆောင်တွေတာဝန်ခံမှုရှိအောင်ဆောင်ရွက်ဖို့အရေးကြီးလိုအပ်နေပြီလို့လည်းဝန်ကြီးပလင်ကင်ကပြောပါတယ်။စစ်ကောင်စီကတော့ဖရူဆိုမြို့နယ်မှာလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကိုတိကျခံလက်နက်ကန်အဖွဲ့တွေကစတင်တိုက်ခိုက်လို့ပြစ်ခတ်ဖမ်းဆီးခဲ့ကြတဲ့တင်ထုတ်ပြန်ခဲ့ပေမဲ့မိရှို့ထားတဲ့အလောင်းတွေနဲ့ပတ်သက်လို့ပြောဆိုထားတာတော့မရှိပါဘူး။
ဆရာနာသိမ့်ပြီးနောက်ပိုင်းဖန်စီတရားစွဲခံထားရတဲ့အစိုးရအရာရှိတွေဝင်ကြီးတွေနဲ့အမှုပညာရှင်တွေအခုရက်ပိုင်းအတွင်းပြည်တံတွေချမှတ်ခံရပါတယ်။ NLD အစိုးရလက်ထက်ကမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအကြမ်းဖက်လိုက်စားမှု၆မှုအတွက်စစ်ကောင်စီကထောင်ဒဏ်18နှစ်ချမှတ်လိုက်ပါတယ်။ဒေါက်တာအောင်မိုးညိုကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာသီတက်ကြီးပုံမှန်905ခါခွေးနဲ့ဇွန်လထဲမှာအလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်ချမှတ်ထားတဲ့အတွက်အခုပြည်တံနဲ့ပေါင်းလိုက်ရင်ထောင်ဒဏ်စုစုပေါင်းအနှစ်20ကြာခံထားရပါတယ်။တခြားဆွဲချက်တွေလည်းရှိနေပါသေးတယ်။တခါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးအလုံမှုဆောင်ကော်မတီဝင်တူဖြစ်တဲ့ဦးဟန်တာမြင့်ဒေါက်တာမျိုးညွတ်နဲ့ဦးသိန်းဦးတို့ကိုရန်ကုန်အင်းစိန်ထောင်တွင်တရားရုံးကနေဒီဇင်ဘာ30ရက်နေ့ကထောင်ဒဏ်2နှစ်စီပြည်တံချမှတ်ခဲ့တယ်လို့သူတို့ရှေ့နေတွေကအတည်ပြုပါတယ်။
ချင်းပြည်နယ်ထန်တလန်မြို့မှာမကြခဏတိုက်ပွဲတွေဖြစ်နေပြီးဒီဇင်ဘာ30ရက်နေ့ကခရီးရန်ဖျားရှိကိုကြောင်တကြောင်နဲ့နေအိမ်90ကျော်မိလောင်ကျွမ်းခဲ့ပါတယ်။ထန်တလန်မြို့မှာစက်တင်ဘာလကလေးကဆက်လို့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေပြီးနေအိမ်တွေမကြခဏမိရှို့ခံရတာမှာဒီဇင်ဘာ30ရက်နေ့ကလည်းထပ်ပြီးတော့နေအိမ်တွေမိရှို့ခံရတာပါ။စက်တင်ဘာလတည်းကဆက်လို့ခုချိန်ထိထန်တလန်မြို့မှာနေအိမ်တွေမိရှို့ခံရတာ10ကြိမ်ထက်မနည်းရှိနေပြီးနေအိမ်ပေါင်း650ကျော်မိလောင်ခဲ့ပါတယ်။မြူကန်တွေကတော့တိုက်ပွဲတွေစဖြစ်ခဲ့တဲ့အချိန်ကလေးကဘေးလိုရာတိမ်းရှောင်နေကြတဲ့အတွက်ထန်တလန်တမျိုးနယ်လုံးကပြည်တွင်းဒုက္ခနဲ့တောင်းချီရှိနေပြီးစားရည်တောက်ရည်ခက်ခဲရှိနေတာပါ ချင်းပြည်နယ်နဲ့ကယားစကိုင်းတိုင်းထက်ကကလေးမျိုးနယ်ထက်မှာလဲဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာကြောင့်ရွာပေါင်းစုံကထွက်ပြေးရတဲ့ပြည်သူထောင်ချီရှိတယ်လို့ကလေးမျိုးလူမှုကွန်ရက်အဖွဲ့တွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဟာခါလေးကြီးရွာဘက်မှာကလေးကာကွယ်ရေးအဖွဲ့ PDF နဲ့တိုက်ပွဲဖြစ်ခဲ့ပေမဲ့အကြအဆုံးမရှိဘူးလို့ပြောပါတယ်ချင်းပြည်နယ်စကိုင်းတိုင်းမကွေတိုင်းတို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ခိုက်မှုတွေရှိနေတယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်မယ်ထင်ရတဲ့နေရာတွေကိုစစ်သက်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ
်။ RS Oba မြောက်ပြည်အောင်စု UAE နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ဝင်လာတဲ့မြန်မာနိုင်ငံသား၄ဦးမှာ Omicron ရောဂါပိုးသစ်တွေ့ရှိခဲ့တယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဒီဇင်ဘာ28ရက်နေ့အင်ကာနေတုန်းကထုတ်ပြန်ခဲ့ပါတယ်။သူတို့၄ဦးစလုံးကုသရေးစင်တာတွေမှာတမတ်ရက်အတွင်းစောင့်ကြည့်ပြီးကျန်းမာရေးအခြေအနေကောင်းမွန်လို့အိမ်ပြန်ခွင့်ပြုလိုက်တယ်လို့ကျန်းမာရေးဌာနကပြောပါရယ်မြန်မာအိမ်ကြီးချင်းနိုင်ငံတွေမှာအိုမီကရွန်ပိုးသစ်ကူးခံရသူများပြားတွေ့နေရပြီးမြန်မာလူလူကြားကြဲကြဲပြန့်ပြန့်ကူးစက်မှုမရှိသေးပေမဲ့လည်းပြည်သူတွေမပေါ့ဆဖို့ကျန်းမာရေးတာဝန်ရှိသူတွေကတတိပေးနေကြပါရယ်ကမ္ဘာနိုင်ငံတော်တော်များများမှာတော့အိုမီကရွန်ပိုးသစ်ကိုကိုဗစ်အားဖြင့်ကာကွယ်ဆေးနဲ့ကာကွယ်နိုင်ဖို့တိုက်တွန်းနေကြပေမဲ့မြန်မာနိုင်ငံမှာတော့အားဖြည့်ဆေးမတိုင်ခင်ထိုးရတဲ့ကာကွယ်ဆေးအပြည့်ထိုးပြီးသူက15သန်းပဲရှိပါသေးတယ်။ကိုဗစ်ကာကွယ်ဆေးပထမတစ်လုံးထိုးနိုင်ဖို့စောင့်နေသူတွေလည်းအများအပြားရှိနေဆဲဖြစ်ပါတယ်။
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့2021ရဲ့နောက်ဆုံးပတ်ထိပ်တန်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်းတို့ကပြပြပေးခဲ့တာပါအခုဆက်ပြီး2022ခုနှစ်ရဲ့အားကစားသတင်းတွေကိုပြပြပေးပါမယ်2020တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ယူရို2020ဥရောပဖလားပြိုင်ပွဲအပါအဝင်မက်ဆီနဲ့ဘာစီလိုနာအသင်းကနေထွက်ပြီး PSG အသင်းကိုပြောင်းရွှေ့သွားတာစတဲ့ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနဲ့ကမ္ဘာတဝန်းကအားကစားသတင်းတွေကိုကိုရနိုင်ကကိုကြော်ကြော်သိန်းနဲ့အတူတင်ဆက်ပေးပါမယ်ရှင်
2021ခုနှစ်ကတော့ဂုံဆုံးသွားခဲ့ပါပြီ။ဒီ2021ခုနှစ်ဟာမြန်မာနိုင်ငံအတွက်ရောကမ္ဘာကြီးတစ်ခုလုံးအတွက်ပါအပြောင်းအလဲတွေစိန်ခေါ်မှုတွေအပြည့်နဲ့ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့သလိုအားကစားလောကအတွက်လည်းထူးခြားတဲ့နှစ်တစ်နှစ်လို့ဆိုရမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်2020ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာကျင်းပဖို့စီစဉ်ထားတဲ့နိုင်ငံကအားကစားပြိုင်ပွဲတွေကိုရွှေဆိုင်တာတွေဖျက်သိမ်းတာတွေလုပ်ခဲ့ပြီးတော့ဒီတဲကအထင်ကြီးပြိုင်ပွဲတွေဖြစ်တဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲနဲ့ Copa America ဖလားဘောလုံးပွဲတွေကိုလည်း2021ခုနှစ်ကိုရွှေ့ပြီးတော့ကျင်းပခဲ့ရပါတယ
်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ဇွန်လ23ရက်နေ့တိုကျိုအိုလံပစ်အားကစားဝင်ကြီးမှာကျင်းပခဲ့ပါတယ်ပြိုင်ပွဲကိုတနည်းရွှေ့ဆိုင်းခဲ့ပေမဲ့အခုနှစ်ပြိုင်ပွဲကျင်းပကနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြောပြန်မြင့်တက်လာတဲ့အတွက်စိုးရိမ်မှုတွေကန့်ကွက်မှုတွေအားကစားရော်တွေမှာကူးစက်မှုတွေရှိနေတဲ့ကြားကပဲပြိုင်ပွဲကိုကျင်းပခဲ့ကြတာပါဒီဖွံ့ဖွဲခံရကူတော့ဂျပန်အီဂရစ်နာရိုဟီတိုဝန်ကြီးချုပ်ဆူဂါပြည်နယ်သမ္မတအီမန်နွယ်မာခရွန်အမေရိကန်သမ္မတကဂျီလ်ဘိုင်ဒန်နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘော့ခ်စတဲ့ဖိတ်ကြားထားတဲ့ကမ္ဘာကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဂျပန်အီဂရစ်နာရိုဟီတိုကမင်ကွန်းပြောကြားပြီးတော့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတိုကျိုအိုလံပစ်အကစားကွင်းကြီးကအိုလံပစ်မီရှူရန်ကိုတော့ဂျပန်တင်းနစ်ကစားသမားနာအိုမီအိုဆာကာကမီးထွန်းညှိပေးခဲ့တာဖြစ်ပါတယ်။အဲ့ဒီတိုကျိုအိုလံပစ်ပြိုင်ပွဲမှာတော့အမေရိကန်ကရွှေတံဆိပ်39ခု၊ငွေတံဆိပ်42ခု၊ကြေးတံဆိပ်33ခုနဲ့ပထမရခဲ့ပြီးဒီနိုင်ငံကရွှေတံဆိပ်38ခု၊ငွေတံဆိပ်32ခု၊ကြေးတံဆိပ်18ခုနဲ့ဒုတိယအိမ်ရှင်ဂျပန်နိုင်ငံကရွှေတံဆိပ်29ခု၊ငွေတံဆိပ်14ခု၊ကြေးတံဆိပ်18ခုနဲ့တတိယရပြီးပထမဒုတိယတတိယအဆင့်လိုက်ရပ်တည်နိုင်ခဲ့ကြပါတယ
်။ Euro 2020ဥရောပဖလားဘောလုံးပွဲမှာတော့အီတလီအသင်းကပိုဆွဲသွားခဲ့ပါတယ်။အလီသင်းဟာခြေစွမ်းတီတီငိမ့်ငိမ့်နဲ့ကစားနိုင်ခဲ့ပြီးတော့ပြိုင်ပွဲမှာဘိုးဆွဲဖို့ရေပန်းစားနေတဲ့တခြားနာမည်ကြီးအသင်းတွေကိုကြော်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒီချိန်မှာထူးခြားတာကတော့ယူရိုပြိုင်ပွဲကျင်းပတာနှစ်60ပြည့်အထိမ့်မှတ်ဖြစ်နေအင်ရှင်နိုင်ငံဖြစ်နေတဲ့နိုင်ငံတွေကိုမရွေးချယ်ခဲ့ပဲဥရောပတဝန်းကမြို့ကြီး12မြို့မှာခွဲပြီးတော့ကျင်းပခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဒီယူရိုပြိုင်ပွဲကတော့ပြိုင်ပွဲအစမှာကတည်းကမမျော်လင့်တဲ့အခြေအနေနဲ့ကြုံခဲ့ရပြီးတော့အဲ့တော့ကတော့ဒန်မတ်အသင်းကနာမည်ကြီးကွင်းလှည့်ကစားသမား Christian Eriksen ဟာ ဖင်နန်နဲ့ကစားတဲ့ပွဲမှာရုတ်တရက်နှလုံးရက်ပြီးတော့ကွင်းထဲမှာလဲကျသွားတာကြောင့်ကွင်းတွင်းမှာသာမကဒီပွဲကိုကဘာတွန်းရုတ်တန်ကနေကြီးရှုနေတဲ့သူတွေအားလုံးလည်းတုန်လှုပ်ခဲ့ကြပါတယ်။ဒန်မတ်ကစားသမားအချို့အပါအဝင်ဆေးဖွဲ့ကကွင်းတွင်းမှာအရေးပေါ်ကုသမှုတွေနဲ့နှလုံးပြန်ခုန်လာအောင်လုပ်ပြီးတော့နီးစပ်ရဆေးရုံကိုအမြန်ဆုံးပို့ဆောင်နိုင်ခဲ့တဲ့အတွက်နောက်ဆုံးမှာအရစ်ဆန်ကိုအသက်ကယ်နိုင်ခဲ့လိုက်ပါတယ်။ပွဲကိုမိနစ်အတော်ကြာရပ်ဆိုင်ခဲ့ရပေမဲ့နောက်ပိုင်းမှာတော့ဒီပွဲကိုပြန်ပြီးတော့ကစားခဲ့ကြပါတယ်။ယူရို2020ပြိုင်ပွဲမှာထူးခြားတာနောက်တစ်ခုကတော့ဘောလုံးဘွေအင်္ဂလန်အသင်းဖြစ်ပြီးတော့အင်္ဂလန်အသင်းဟာဒီပြိုင်ပွဲမှာ1966ကမ္ဘာဖလားနောက်ပိုင်းနိုင်ငံတကာပြိုင်ပွဲတွေမှာပထမဆုံးအကြိမ်ဖြစ်တဲ့ final ကိုတက်လာခဲ့ပါတယ်။ဒါပေမဲ့မထူးခြားတာကတော့အင်္ဂလန်အသင်းဟာနောက်ဆုံး final မှာကိုကဂိုးအရင်သွင်းခဲ့ပေမဲ့နောက်ပိုင်းမှာဂိုးပြန်ပေးလိုက်ရပြီးတော့နောက်ဆုံးမှာတော့ထုံးစံအတိုင်းပဲ penalty နဲ့ရှုံးပြီးအီတလီအသင်းကဥရောပဖလားကိုဘိုးဆွဲသွားခဲ့ပါတယ်။အခုဒီကြိမ်ချန်ပီယံဖြစ်သွားတဲ့အီတလီအသင်းရဲ့ထူးခြားချက်ကတော့အရင်ကြိမ်တွေမှာလိုအရန်ကိုနာမည်ကြီးတဲ့စူပါစတာကစားသမားတွေမပါဝင်ပဲတစ်သင်းလုံးကခြေစွမ်းတည်တည်ငြိမ်ငြိမ်နဲ့အသင်းလိုက်စူးစီးမှုအားကောင်းကောင်းနဲ့ကစားနိုင်ခဲ့တဲ့အတွက်ချန်ပီယံဖြစ်သွားခဲ့တာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုပါအမေရိကဖလားဘောလုံးချန်ပီယံလူပွဲတွေကိုလည်းယူရိုပြန်ပွဲလို့ပဲတစ်နှစ်ရွှေ့ဆိုင်းခဲ့ပြီးဇွန်လ13ရက်နေ့ကနေဇူလိုင်လ10ရက်နေ့ထိဘရာဇီးလ်နိုင်ငံမှာကျင်းပခဲ့တာပါမူလာတော့ကတော့အာဂျင်တီးနားနဲ့ကိုလံဘီယာညနိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပဖို့လုပ်ထားတာဖြစ်ပေမဲ့ကိုလံဘီယာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အင်ရှင်ဖြစ်ကရုတ်သိမ်းပြီးအာဂျင်တီးနားကပဲအင်ရှင်လုပ်ဖို့အစီအစဉ်ခဲ့တာပါဒါပေမဲ့လည်းအာဂျင်တီးနားမှာကိုဗီရောဂါကူးစက်မှုတွေတိုးလာတာကြောင့်နောက်ဆုံးမှာတော့ဘရာဇီးလ်နိုင်ငံမှာပြောင်းပြီးကျင်းပခဲ့ရပါတယ်။အာဂျီးရီးနားဟာအခြေအနေအရအင်ရှင်အဖြစ်ပြိုင်ပွဲကျင်းပခွင့်မရခဲ့ပေမဲ့ချန်ပီယံဖြစ်ပြီးကိုပါဖလားကိုတော့ဂိုင်မြောက်ခွင့်ရလိုက်ပါတယ်။ဖိုင်နယ်ကိုဇူလိုင်လ10ရက်နေ့ကရီယိုမြို့ကကဘာကျော်မာရာကာနာဘောလုံးကွင်းကြီးမှာကစားတာမှာအာဂျီးရီးနားအသင်းကဘရာဇီးကိုတကူးကူးမရှိနဲ့နိုင်ပြီးဘရာဇီးမြေမှာအောင်ပွဲခံသွားခဲ့ပါတယ်။ဒါအပြင်အာဂျင်တီးနားအတွက်တော့ကိုပါအမေရိကဖလားကို1993ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့အနိုင်ရတာပါအခုလိုအနိုင်ရသွားတဲ့အတွက်အာဂျင်တီးနားအသင်းနဲ့အတူဖလားရဖို့ဆိုတော့မက်ဆီရဲ့အိမ်မက်တွေလည်းပြည့်သွားခဲ့ပါတယ
်ဥရောပတဝန်းကဘောလုံးပွဲတွေမှာတော့ချန်ပီယံစ်လိဂ်မှာအင်္ဂလန်ကနှစ်သင်းဖိုင်နယ်မှာတွေ့ပြီးတော့ချဲလ်စီကမန်ချက်စတာစီးတီးကိုတကူးကိုမရှိနဲ့အနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်ဒါဟာ Chelsea အတွက်တော့ Champions League ကိုဒုတိယအကြိမ်ရတာဖြစ်ပါတယ်ပိုလမကစားတဲ့ Europa League Final မှာတော့ Spain က Villarreal က Manchester United ကို Penalty နဲ့နိုင်ပါတယ်တစ်ဖက်တစ်ဂိုးစီနဲ့တည်ဖြစ်နေတဲ့အတွက် Penalty ကန်နာမှာ Villarreal က19-19နဲ့နိုင်ရပြီးတော့ Champion ဖြစ်သွားလို့ Manchester United အသင်းဟာဖလားလက်မဲ့ဖြစ်ခဲ့ရပါတယ်မန်စီးတီးအသင်းဟာချန်ပီယံစ်လိဂ်မှာရှုံးပေမဲ့ပရီးမီးယားလိဂ်ဖက်မှာတော့ချန်ပီယံဖြစ်ပြီးအမပေးချန်ပီယံစ်ကို9ကြိမ်မြောက်ရသွားခဲ့ပါတယ်။ဒါဟာမန်စီးတီးအသင်းဂွာဒီယိုလာလက်ထက်မှာပရီးမီးယားလိဂ်ဖလားကိုတတိယအကြိမ်မြောက်ရလိုက်တာလည်းဖြစ်ပါတယ်။စပိန်ဘက်မှာတော့အက်တလက်တီကိုမက်ဒရစ်အသင်းကနာမည်ကြီးရီယယ်မက်ဒရစ်နဲ့ဘာစလိုနာအသင်းတွေကိုကျော်ဖြတ်ပြီးတော့လာလီဂါမှာချန်ပီယံဖြစ်သွားခဲ့ပြီးအီတလီမှာတော့အင်တာမီလန်က61မှတ်နဲ့ချန်ပီယံဖြစ်သွားတာကြောင့်Juventus အသင်း6နှစ်သက်တိုက်အနိုင်ရထားတာကိုလည်းရပ်တန့်နိုင်လိုက်ပါတယ်။ဂျာမနီမှာတော့ Bayern Munich ကချန်ပီယံဖြစ်သွားပေမဲ့ပြင်သစ်မှာတော့ Lille အသင်းက PSG အသင်းကိုကျော်ပြီးတော့နောက်ဆုံးနေ့မှာအမှတ်ပေးချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
။2021ခုနှစ်မှာဘောလုံးအားကစားလောကနဲ့ပတ်သက်ပြီးတကမ္ဘာလုံးကိုတုန်လှုပ်အံ့အားသင့်သွားစေတဲ့သတင်းကတော့ Messi နဲ့ Barcelona တို့လမ်းခွဲလိုက်တဲ့သတင်းပါ။မက်ဆီဟာအာဂျင်တီးနားနဲ့အတူဖလားရခဲ့လို့သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ပေမဲ့တစ်ဖက်မှာတော့ဘာစီလိုနာနဲ့မမျောလင့်ပဲလမ်းခွဲလိုက်ရပါတယ်။ပြီးခဲ့တဲ့ဒီနှစ်ကျော်ကအဲ့ဒီအချိန်အသင်းဥက္ကဋ္ဌဖြစ်တဲ့ဘာတူမူနဲ့အဆင်မပြေတာကြောင့်အသင်းကနေထွက်ဖို့လုပ်ခဲ့ပြီးမှအသင်းကထွက်ခွင့်မပေးခဲ့တာကြောင့်မပြောင်းပြစ်ခဲ့ပေဘာစီလိုနာမှာဘောလုံးရာသီတရာသီဆက်နေခဲ့ရတာပါဒါပေမဲ့လည်းနောက်ပိုင်းမှာတော့သူနဲ့အတင်းကြမှာပြည်လည်မှုပြန်ရပြီးဘာစီလိုနာမှာဆက်နေဖို့အတွက်နှစ်ဖက်စလုံးကသဘောတူပြီးမှဘာစီလိုနာအတင်းရဲ့ဘန်နောင်ငွေကြေးအခြေအနေကြောင့် လာလီဂါရဲ့စီးမင်းတွေနဲ့မကိုက်ညီတဲ့အတွက်မက်ဆီဟာဘာစီလိုနာအသင်းမှာဘယ်လိုမှစာချုပ်တန်ထပ်တိုးပြီးဆက်ကစားလို့မရပဲအသင်းနဲ့လမ်းခွဲလိုက်ရတာပါအဆိုးဆုံးကတော့အဲ့ဒီအချိန်မှာမက်ဆီနဲ့ဘာစီလိုနာဟာစာချုပ်တန်ပြည့်သွားတဲ့အတွက်ဘာစီလိုနာအသင်းဟာအသင်းရဲ့တမိုင်းတစ်လျှောက်သူတို့ရဲ့အကောင်းဆုံးကစားသမားဖြစ်တဲ့မက်ဆီကိုပြောင်းရွှေ့ကြည့်တပြားတစ်ချမ်းမှမရပဲလက်လွတ်ဆုံးရှုံးလိုက်ရတာဖြစ်ပါတယ်တကယ်လို့သာဘာစီလိုနာအနေနဲ့မက်ဆီကအသင်းကနေထွက်ဖို့ပြောတဲ့အချိန်မှာထုတ်ပြောခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်မှာအနည်းဆုံးပေါင်စတာလင်တန်းနေရာကနေပေါင်စတာလင်တန်း300ကျားရမယ်လို့အတော်များများကခံမှန်းကြပါတယ်ဘာစီလိုနာအတွက်ကတော့မက်ဆီနဲ့လမ်းခွဲလိုက်ရတာဟာအားကစားပိုင်းမှာလည်းအကြီးအကျယ်ဆုံးရှုံးလိုက်ရတာဖြစ်တဲ့အပြင်မက်ဆီလိုကစားသမားမျိုးကိုပြောင်းရွှေ့ကြည့်တပြားတစ်ချမ်းမှမရပဲလက်လွတ်လိုက်ရတာဟာဘောလုံးသမားအပြောင်းအရွှေ့သမိုင်းမှာအကြီးမားဆုံးဆုံးရှုံးမှုလို့ပြောရမှာဖြစ်ပါတယ်နောက်ဆုံးမှာတော့ပြင်သစ် PSG အတင်းကမက်ဆီကိုလာဆောင်ငွေတစ်နှစ်ကိုယူရိုငွေ36တန်းနဲ့နှစ်နှစ်စာချုပ်ချုပ်ဆိုလိုက်ပါတယ်ဒါ့အပြင်PSG အတင်းဟာ Real နောက်တန်းလူ Ramos ဂျယ်လီကူသမား Netherlands ကွင်းလယ်လူ Wijnaldum နဲ့ညာနောက်ခံလူ Hakimi တို့ကိုလည်းခေါ်ယူခဲ့ပါတယ်မက်ဆီက PSG ကိုပြောင်းသွားချိန်မှာ Cristiano Ronaldo ကလည်းသူ့ရဲ့အတင်းဟောင်း Manchester United ကိုပြန်ပြီးတော့ပြောင်းသွားခဲ့ပါတယ် Man U က Ronaldo ကိုနှစ်နှစ်စာချုပ်နဲ့ချုပ်ခဲ့ပြီးရောင်းရွှေ့ခြင်းဖြစ်နေပေါင်12တန်းကနေ18တန်းလောက်အထိပြေးကြရပါလေ
Dennis ပြိုင်ပွဲတွေဘက်မှာတော့2021ခုနှစ်ကဂျိုကိုဗစ်ရဲ့နှစ်လိုပဲပြောရမှာဖြစ်ပါတယ် virus ကူးစက်မှုတွေကြောင့်ပြိုင်ပွဲစီစဉ်သူတွေကလည်းလိုက်နာရမဲ့ covid စီးကမ်းတွေကိုစနစ်တကျချမှတ်ခဲ့ကြသလို Australia Open မှာတော့ကစားသမားတွေအကုန်လုံးဟာရောက်တာနဲ့14ရက်ကြာတီးတန့်ခွဲနေရတာတွေကြောင့်ကစားသမားတွေအတွက်တော့အခက်အခဲတွေစိန်ခေါ်မှုတွေလည်းရှိခဲ့ပါတယ်တမဲလဲကဘာအဆင့်တဲ့ဂျိုကိုဗစ်ဟာမဲလ်ဘုန်းမှာကျင်းပတဲ့ဒီ Australian Open ကိုအနိုင်ရပြီးတော့6ချိန်မြောက်ဘိုးဆွဲခဲ့သလိုပြင်သစ်မှာလဲ semi final မှာ Nadal final မှာ Tsitsipas တို့ကိုအနိုင်ရပြီးတော့ဘိုးဆွဲခဲ့ပါတယ်။ဒါပြင်ဂျိုကိုဗစ်ဟာဗြိတိန်နိုင်ငံမှာကျင်းပတဲ့ Wimbledon ပြိုင်ပွဲမှာလဲနောက်ဆုံး final မှာ Italy က Berrettini ကိုအနိုင်ရပြီးတော့ champion ဖြစ်သွားတာကြောင့် Grand Slam စုကိုအကြိမ်20မြောက်ရရှိသွားခဲ့ပါတယ်။ဒါကြောင့်ဂျိုကိုဗစ်ဟာဖက်ဒရယ်နဒောင်းတို့ Grand Slam Champion စုကိုအကြိမ်20စီးနဲ့အများဆုံးပူးတွဲတင်ထားတဲ့စံချိန်ကိုလိုက်မီသွားခဲ့ပါတယ်။နှစ်တစ်နှစ်ရဲ့ပထမဆုံးကျင်းပတဲ့ Grand Slam 3ခုကိုအနိုင်ရသွားတာကြောင့်ဂျိုကိုဗစ်အနေနဲ့ Career Grand Slam လို့ခေါ်တဲ့ Grand Slam 4ခုစလုံးကိုအနိုင်ရတော့မလားလို့ခမန်းပြောဆိုချက်တွေထွက်ခဲ့ပြီးမြန်မာမျိုးမှာကျင်းပတဲ့ US Open မှာတော့ဂျိုကိုဗစ်ဟာနောက်ဆုံး Final မှာ Russia ကDaniil Medvedev ကိုရှုံးပြီးတော့တနည်းအတွင်း Grand Slam 4ခုစလုံးရတဲ့သူဖြစ်ဖို့အခွင့်အရေးနဲ့လွဲသွားခဲ့ပါတယ်။ဒါပြင်သူဟာဂျပန်နိုင်ငံမှာကျင်းပတဲ့ Tokyo Olympic ပြိုင်ပွဲမှာလည်း Semi Final မှာရှုံးသွားတာကြောင့် Golden Slam လို့ခေါ်တဲ့တနည်းအတွင်း Grand Slam 4ခုနဲ့ Olympic ရွှေစိတ်ကိုနိုင်ရဖို့အခွင့်အရေးနဲ့လည်းလွဲချော်သွားခဲ့ပါတယ်ခင်ဗျာ
။အမျိုးသမီးအားကစားပွဲတွေဘက်မှာတော့အမျိုးသားတွေဘက်မှာလို့မဟုတ်ဘဲ Grand Slam ပြိုင်ပွဲ4ခုကနေchampion 4ယောက်ထွက်လာခဲ့ပါတယ်။ Australia Open မှာဂျပန်နိုင်ငံက Naomi Osaka ကအနိုင်ရပြီးဇဒုတာမြောက် Grand Slam ဆုကိုရသွားခဲ့တယ်လို့ပြင်သစ် Open ကိုချက်နိုင်ငံသူ Barbora Krejcikova Wimbledon ကို Australia နိုင်ငံက Ashley Barty တို့ကပိုဆွဲပြီး New York မြို့က American Open Final မှာတော့ပြည်တိန်က Emma Raducanu ကကနေဒါကလာလာဖာနန်ဒက်စ်ကိုအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ဒါအပြင်1989ခုနှစ်ဝင်းဘယ်ဒန်ပြိုင်ပွဲမှာဂျီတိန်ကဗာဂျီးနီးယားဝိတ်အနိုင်ရပြီးတဲ့နောက်ပိုင်းဂျီတိန်နိုင်ငံသူတွေတဲက Grand Slam ကိုပထမဆုံးအနိုင်ရတာဖြစ်တယ်လို့ Open Era မှာလည်း Seeding အဆင့်သတ်မှတ်ခြင်းမခံရတဲ့သူတယောက် Grand Slam ကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။
ကောဒီပြိုင်ပွဲတွေဘက်မှာတော့အဓိကမေဂျာဖလား၄ခုမှာချန်ပီယံတယောက်စီထွက်ပေါ်ခဲ့ပါတယ်။ American ပြည်ထောင်စုအော်ဂတ်စတာမှာကျင်းပခဲ့တဲ့ Damascus ကောဒီပြိုင်ပွဲမှာတော့ဂျပန်နိုင်ငံသား Hideki Matsuyama ကပိုဆွဲပြီးတော့ဂျပန်နိုင်ငံသားတွေထဲမှာမေဂျာပြိုင်ပွဲကိုပထမဆုံးပိုဆွဲတဲ့သူဖြစ်လာခဲ့ပါတယ်။ဒါပြင် American က Phil Mickelson ကတော့အသက်50ကျော်တော့မှ PGA ကောဒီပြိုင်ပွဲကိုအနိုင်ရပြီးမေဂျာပြိုင်ပွဲကိုအနိုင်ရတဲ့သူစင်းထဲမှာအသက်ကြီးဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားပါတယ်။ မေဂျာပြိုင်ပွဲတွေထဲမှာအမေရိကန်မှာနောက်ဆုံးကစားတဲ့ US Open ဂေါက်သီးပြိုင်ပွဲမှာတော့ Spain က John Ram ကအနိုင်ရပြီး The Open လို့ခေါ်တဲ့ British Open ဂေါက်သီးပြိုင်ပွဲမှာတော့ American က Colin Morikawa ကစူးစူးပေါင်းရိုက်ချက်15ပြတ်ရှော့ရိုက်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ကမ္ဘာ Heavyweight လက်ဝဲပြိုင်ပွဲတွေဘက်မှာတော့ Britain က WBA, WBO, IBF နဲ့ IBO Champion Anthony Joshua ဟာ Ukraine က Alexander Usyk ကိုအမတ်နဲ့ရှုံးပြီးတော့ချန်ပီယံတရုတ်ဘူးဘွဲ့ကိုလက်လွတ်လိုက်ရပြီးကမ္ဘာလဝေကောင်စီ WBC ရဲ့ Heavyweight Champion လူပွဲမှာတော့ Britain က Tyson Fury က American က Deontay Wilder ကိုအနိုင်ရပြီးတော့ WBC Champion ဖြစ်လာခဲ့ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီ
လှုပ်ရှားမှုကိုပူးပေါင်းပါဝင်ခြင်းဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံဘက်မှာတော့ကာယယောဂါနဲ့စစ်တပ်အာဏာသိမ်းတာတွေကြောင့်ဘောလုံးမွေတွေအပါအဝင်အားကစားပြိုင်ပွဲတွေကိုအရင်တုန်းကလိုပုံမှန်အတိုင်းကျင်းပနိုင်ခဲ့ခြင်းမရှိခဲ့တာတွေ့ခဲ့ရပါတယ်ဒါပြင်စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့တချို့အကစားသမားတွေကလက်ရွေးစင်အသင်းတွေမှာဆက်ပြီးတော့မကစားဘူးဆုံးဖြတ်ခဲ့ကြပါတယ်။ပြီးခဲ့တဲ့မေလတုန်းကဂျပန်နိုင်ငံမှာကဘာပလာခြေစစ်ပွဲတွားကိုရှင်ပိုင်ခဲ့တဲ့မြန်မာဘောလုံးအသင်းကအရန်ကိုသမားပြည့်ရှံအောင်ဟာဆီယနာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့လက်သုံးချောင်းထောင်ဆန္ဒပြခဲ့ပြီးဂျပန်နိုင်ငံမှာခိုလုံခဲ့ပါတယ်။
Until this government of this military government of
Australia နိုင်ငံကမြန်မာရေကူးကစားသမားကိုဝင်းထက်ဦးကလည်းသူအနေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်ပြိုင်ခြင်းပေမဲ့အာနာသိန်းစစ်ကောင်စီလက်အောက်မှာမြန်မာနိုင်ငံကိုပူဇော်ပြုပြီးပြိုင်ဖို့အစီအစဉ်မရှိဘူးလို့ပြောလိုက်ပြီးတော့တပိတ်မှောက်ခဲ့တယ
်။ဒါပေမဲ့လည်းမြန်မာနိုင်ငံကနာမည်ကြီးချက်တောင်ကစားသမားတထားသူစားကတော့တိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပိုင်ခဲ့ပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲမှာတော့တပ်ထားသူစားအပါအဝင်မြန်မာနိုင်ငံကအားကစားသမား၂ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးအစောပိုင်းအဆင့်တွေမှာပဲပြုတ်သွားခဲ့ပါတယ်။2021ခုနှစ်အတွင်းမြန်မာအားကစားလောကအတွက်ဆုံးရှုံးမှုတစ်ခုကတော့ရှေ့တောင်အာရှနဲ့အာရှအားကစားပြိုင်ပွဲတွေအပါအဝင်ဖိတ်ခေါ်ပြိုင်ပွဲတွေမှာမြန်မာနိုင်ငံအတွက်ရွှေစိမ့်စုတွေ30လောက်ရယူပေးခဲ့တဲ့နာမည်ကျော်ပြေးခုံပြစ်ချန်ပီယံဟောင်းမက်ခင်ခင်တွေကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဘောလုံးပွဲမှာတော့စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပြိုင်ပွဲမှာမြန်မာလက်ရွေးစင်ဘောလုံးအသင်းဟာတီမောအသင်းကိုအနိုင်ရခဲ့ပေမဲ့စင်ကာပူဖိလစ်ပိုင်ထိုင်းအသင်းတွေကိုရှုံးပြီးတော့သရုပ်ထားတဲ့အုပ်စုအဆင့်ကနေပြုတ်သွားခဲ့ပါတယ်။ဒီပွဲမှာထူးခြားတာတစ်ခုကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့စင်ကာပူနိုင်ငံမှာရှိတဲ့မြန်မာဘောလုံးပရိသတ်တွေကလည်းမြန်မာအသင်းကစားတာကိုတွားရောက်အားပေးတာတွေမလုပ်ပဲကန့်ကွက်ဆန္ဒပြခဲ့ကြတဲ့အထိဖြစ်ခဲ့တာကတော့မြန်မာအားကစားလောကဘက်ကတနစ်အတွဲထူးခြားမှုတွေဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲ2021ခုနှစ်ရဲ့တနစ်တာအားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်နဲ့ကိုကျော်ကျော်သိန်းတို့စူးစီးတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုဥတည်မောင်တန်းဆက်ပြီးပြောပြပေးပါမယ်။
အိုမီကရွန်မျိုးကွဲဗိုင်းရပ်စ်ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သက်ကူးပွဲတော်ကျင်းပပုံကိုကန့်သတ်လျှော့ချလိုက်ကြပါတယ်။နေဟောင်းကောင်နှစ်သက်ကူးကဏ္ဍမှာမြန်မာပြည်သူတွေနဲ့အတူတသားလည်းရှိနေကြောင်းကုလသမဂ္ဂအသွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လိုလင်းဟေဇာကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့အချက်သေးတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်တဲ့အကြောင်းပြောကြားခဲ့ပါတယ်။ရုရှားနဲ့အမေရိကန်တို့ဟာစစ်ပွဲစီကိုခြေတလန့်ပုံနှီးသွားကြပြီလို့ယူကရိန်းနိုင်ငံရေးသုံးသပ်သူတွေကတောက်ချန်တွေကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ပြီးတဲ့နောက်နောက်နိုင်ငံတွေကပိတ်ဆို့ရေးယူယူရာတွေကိုအာခံဖို့အစဉ်သစ်ရှိနေကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြသခဲ့တယ်လို့ယူကရိန်းသုံးသပ်သူကပြောကြားလိုက်ပါတယ်။နှစ်ခုကိုဗစ်အခြေအနေနဲ့ပတ်သက်လို့ဒီကမ္ဘာလုံးမှာကိုဗစ် -19 တွေ့ရှိတာ288ဒသမ2တန်းရှိသွားပြီလို့ဂျော်ဒန်ဂစ်စတက်ကလိုရဲ့ကိုရိုနာဗိုင်းရပ်စ်သတင်းရင်းမြစ်ဌာနကစနေနေ့ကထုတ်ပြန်လိုက်ပါတယ်။
သတင်းအစည်းအဝေးကိုဥတည်မောင်တန်းပြပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစည်းအဝေးထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်ဆပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ John Walker တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစည်းအဝေးကိုတောင်းဝင်ယူတက်ဆက်ပေးခဲ့တာပါ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိ line to meter 19.2532 နဲ့ line meter 190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာပြည်သူပြည်သားများအားလုံးအတွက်ကံကောင်းခြင်းတွေယူဆောင်လာပေးနိုင်မဲ့မင်္ဂလာရှိသောနှစ်သက်လေးဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.